ရှမခင်ဗျာမြန်မာနိုင်ငံမှာနေမကဘူးကဘာပေါ်မှာပါသက်တမ်းအကြံဉာဏ်ဆုံးဖြစ်တဲ့လက်နက်ကင်တော်လှန်ရေးအဖွဲ့အစည်းတစ်ခုမှာအမျိုးသမီးတူအနေနဲ့အထွေထွေအတွင်းမှုချုပ်အဖြစ်တာဝန်ယူရတယ်ဆိုတဲ့တောင်းဟာကြီးလေးလွန်းတယ်လို့သဘောမရဘူးလားခင်ဗျာ
။ရှမအနေနဲ့ကတော့ဒီလိုသဘောမရတာမရှိဘူးပါလေ။ဘယ်လိုပဲဖြစ်ဖြစ်ပါဒီရှမအမျိုးသမီးတယောက်အနေနဲ့ဒီတောင်းဝန်ကိုထားဆောင်ရတဲ့ကြည့်ပေမဲ့ကျမတယောက်တည်းလုပ်ရတဲ့အလုပ်မဟုတ်ပါဘူးတကယ် new အစည်းအရုံးမှာကျမတို့လုပ်ရမယ့်အလုပ်ကတော့ collective leadership နဲ့လုပ်ရတဲ့အတွက်ကြောင့်ဆိုရတော့ကျမဒါကိုတယောက်တည်းအလုပ်မဟုတ်ဘူးလို့အဲ့ဒါတော့အလုံးဝိုင်းပြီးတော့လုပ်ဆောင်ရသွားရမယ့်အတွက်ကြောင့်အဲ့ဒါကျမကတင်ပြနိုင်တယ်လို့အဲ့ဒါကျမဒီလိုပဲမြင
်မြန်မာနိုင်ငံစစ်အစိုးရကတော့နိုင်ငံသူတို့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲတဲ့အခါမှာနိုင်ငံတော်သမ္မတဖြစ်မဲ့လူဟာစီရေးအမြင်ရှိရမယ်ဘာညာဆူပြီးတော့သူတို့ဖွဲ့စည်းပုံထဲမှာရေးထားတာဆီယမလည်းကြောက်ဘူးပါလိမ့်မယ်ဆိုတော့ဆီယမအနေနဲ့ကရောဒီလက်နက်ကင်တော်လှန်ရေးအဖွဲ့ကြီးတစ်ခုရဲ့အထွေထွေအတွင်းမှုဖြစ်တော့စီရေးအမြင်တို့စီရေးအတွေ့အကြုံတို့ကလိုအပ်မယ်မထင်ဘူးလားခင်ဗျာရှိရောရှိခဲ့ပါလားဆီယမမှာ
အဲ့ဒါကတော့ကျမကတော့ဟိုတကယ်ပြောရမယ်ဆိုတော့လေနော်အဲ့ဒါစီရေးအမြင်ဘယ်ဖြစ်ဖြစ်ပေါ့အဲ့ဒါကိုလက်တွေ့တော့မရှိပါဘူးဒါမဲ့ကျမအနေနဲ့ကတော့ဒီကိရတောင်လေးအထက်မှာကြီးလာတဲ့အတွေ့အကြုံပေါ့အဲ့ဒါကျမဖြတ်သန်းရတဲ့ဘဝကမှအဒါရဲ့အတွေ့အကြုံတော့ရှိတာပါလေနော်ဘယ်လိုပဲဖြစ်ဖြစ်လုံမဲ့လူတွေပေါ့လေနော်ဟောစာကျမတို့ဒီကောင်းဆောင်တလူရတဲ့အပိုင်းကတော့စီရင်နဲ့ဆန်တဲ့ဟာကိုပဲစီရင်ကဦးဆောင်မဲ့လူတွေကသူကိုတာဝန်ယူပြီးတော့အဲ့ဒါလှုပ်ဆောင်ရလို့ဆိုသွားရမယ်ဖြစ်တာပေါ့
တော်လှန်ရေးမှာပဲကြည့်ပြနေဆိုတော့ဆ iam ဘယ်ချိန်ကစပြီးတော့ကရင်တော်လှန်ရေးနဲ့ထိတွေ့လာတယ်လဲဆိုတာနည်းနည်းပြောပြပါဆ iam
တကယ်တော့ကျွန်မပြောရမယ်ဆိုတော့ကျွန်မဟိုငငယ်ကတည်းကပဲကျွန်မတော်လှန်ရေးထဲမှာပဲကြည့်လာပြီးတော့ဖြတ်သားခဲ့ရတယ်ဖြစ်တယ်ပေါ့လေကျွန်မအထေကလည်းဒီတော်လှန်ရေးထဲမှာတာဝန်ယူသွားတဲ့အတွက်ကြောင့်အဲ့ဒါကျွန်မကတက်ရှောက်လုံးမှဒီတော်လှန်ရေးရဲ့ဘဝထဲမှာပဲကြည့်လာတယ်ပြီးတော့တောင်လေးရဲ့အခက်အခဲတွေလည်းကျမကြိုးခဲ့ရတယ်ပြီးတော့ကျမရဲ့ဒီအမျိုးသားတွေပါလေနော်အဲ့ဒါသူတို့ကြိုးတွေ့ရတဲ့စစ်တပ်ရဲ့ဗမာပြည်စစ်အနာရှင်ရဲ့ဖိနှိပ်မှုအောက်မှာအမျိုးမျိုးဟိုခံစားနေရတယ်ကိုလည်းကျမလည်းမျက်မြင်ကိုတွေ့ခဲ့ရတယ
်အတန်းဆုံးအခက်အခဲတစ်ခုကိုနမူနာလောက်ပြောပြပါဆိုရင်ဆရာမဘယ်ဟာကိုပြောမလဲခင်ဗျာ
အဲ့တကယ်တော့ပြောမယ်ဆိုတော့ကျမဟိုစစ်တရဲ့ဟိုတက်ခမအောင်ပါဗောလေအဲဒီမှာတော့ငငယ်ကတည်းကအဲ့ဒါထက်ပြေးသွားရတာအများပဲကြွတိတ်ခဲ့ရတယ်ဗောကျမတော့ငငယ်ကတည်းကဗောလေကျမအနေနဲ့ဗောလေအဲ့ဒါဒီကျောင်းမှာဘယ်လိုပြောမလဲဒီကျောင်းအများပြတဲ့ဆက်တဲ့ပြီးတော့အဲ့ဒါတစ်ခါမှမရှိဘူးပြီးတော့ကျမတို့မိသားစုတွေလည်းကို property မှာလည်းတစ်ခါမှမရှိခဲ့ဘူးအဲ့ဒါကျမတို့တနေရတနေရာဒီတနေရာရှေ့ပြောသွားရတဲ့အတွက်ကြောင့်အဲ့ဒါကျမအမြဲပဲဒီလိုဘဝမှာကြောက်ဖြတ်ရတာပေါ့
အရင်တော့တော်လှန်ရေးအခြေအနေနဲ့အခုလက်ရှိအခြေအနေကိုနှိုင်းရှင်မယ်ဆိုရင်ဘယ်လိုများပြောင်းလဲမှုရှိလာပါလဲဆရာမခင်ဗျာအထူးသဖြင့်ဒီမနပလောဌာနချုပ်ကြာဆုံးပြီးတဲ့နောက်ပိုင်းအခြေအနေနဲ့အရင်အခြေအနေ
ဟုတ်ကဲ့ပြောရမယ်ဆိုရင်ဒါဒီမနပလောကျေတော့ကလည်းအဲ့ဒါဒီနိုင်ရှိမှဆိုတော့အဲ့ဒါဒီနေဆတ်ရှာလုံးမှတော့ပြန်လဲမရှိတာပေါ့အကြီးမနပလောရှိတုန်းကတော့အဲ့ဒါတမျိုးဟောစာနည်းနည်းအဆင်ပြေသွားမှာပေါ့ဒါပေမဲ့ဒီအတွေးထက်ကပေါ့လေနော်အဲ့ဒါကျမတို့ကရင်ပြည်နယ်အထက်မှာပေါ့အဲ့ဒါပြန်လဲမှုတော့တိတ်မရှိဘူးအဖို့အကြီးကတည်းကဟော85ခုနှစ်ကတည်းကဒီစစ်တပ်ကလုပ်နေတဲ့ဖြားလေးပြ operation မှာကျမတို့ကရင်ပြည်နယ်မှာဒီလူတို့တွေပဲဖြစ်ဖြစ်အဲ့တော့ကျမတို့တောင်ငရေးမှာရှိနေတဲ့အားလုံးကပေါ့လေအဲ့ဒါဒီဟိုအခြေအနေနဲ့ဒီအခြေအနေကတိတ်မထူးဘူးပေါ့လေနော်ဒီလိုပဲအခြေအနေကရှိနေတာပဲဖြစ်နေတယ
်ဒါပေမဲ့လက်နက်ကင်တော်လှန်ရေးဘက်ကလက်နက်ကင်လှုပ်ရှားမှုဘက်မှာနည်းနည်းအားနည်းမှုရှိကြတယ်လို့ရောမဆုံးသတ်နိုင်မလားခင်ဗျာ
ကျမတို့ဘက်ကလား
ဟုတ်ကဲ့အဲ့နောက်ပိုင်းမှာမနပလောနောက်ပိုင်းမှာမနပလောကြဆုံးပြီးနောက်ပိုင်းမှာကျင်းယူဘက်က
အဲ့ကတော့ဒီမနပလောမှာဘလော့ဖို့ထာနာချုပ်ကတော့ဒီလိုမျိုးဖြစ်သွားတာပေါ့လေနော်အရင်ကတော့အဲ့ဒါတိုက်ပွဲအကြီးကြီးတော့အဲ့ဒါတိုက်ပွဲတွေများတာပေါ့ရှိတယ်ဒါပေမဲ့ မနက်လောကြတဲ့နောက်ပိုင်းကတော့အဲ့ဒါနည်းနည်းတိုက်ပွဲအကြီးတွေတော့သိမရှိတော့ဘူးပါဒါမဲ့နည်းနည်းတိုက်ပွဲငိုင်းတကယ်တော့အများကြီးပဲရှိနေဆဲလို့ဖြစ်နေတယ
်ဆိုနိုင်ငံကြီးလမ်းစဉ်ဘောကဘယ်လိုမြင်ပါလဲဆရာမအခု KNU ရဲ့အဓိကလမ်းစဉ်ဟာပြေဆုံးဆွေးနွေးဖို့ဖြစ်မြောက်ရေးလားနိုင်ငံရေးအညှိနှိုင်းဖို့လားသူတို့မဟုတ်တာလက်နက်ကင်တော်လှန်ရေးနဲ့ပဲဆက်လက်ပြီးတော့အမွေရတဲ့အထိတိုက်မယ်ဆိုရဲအယူဆရောရှိပါသေးလားခင်ဗျာ
အခုချိန်မှာဒီ KNU ဟိုကတည်းကတော့ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ပဲဖြေရှင်းဖို့တရားမျှတမျှတစွာနဲ့အဖြေရှာပြီးတော့ဆွေးနွေးဖြေရှင်းအဲ့ဒါကအဓိကချက်ဟုတ်တယ်အဲ့ဒီကကြတဲ့ခုဖြစ်တယ်ဗောလေနော်အဲ့ဒါဒီတော့နောက်တစ်ခုကတော့ဒီဘယ်လိုပဲဖြစ်ဖြစ်ပါဒီအတွေ့ဆုံဆွေးနွေးရေးကတော့ကျမတို့ကကတော့အများကြီးတော့ပဲအတကားဖွင့်ပြီးတော့ဖွင့်ထားတာရှိတယ်ပြီးတော့ဒီတကားဖွင့်ပေးမယ်လေနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြစ်မြတ်တာတော့ဆွေးနွေးဖြစ်ရှိဘို့အတွက်အဲ့ဒါကလည်းရေးကြည့်တဲ့တစ်ခုဖြစ်တယ်
အခုလည်းပဲစစ်အစိုးရဘက်ကလည်းပဲတွစ်ဆွန်ဆွေးနွေးအတွက်ခေါ်ရဆိုပြီးတော့တချို့အပြည့်ရတဲ့အဖွဲ့အစည်းတွေလည်းပဲသူတို့ရှိခဲ့ရှိသွားခဲ့ပါပြီဆိုတော့ KNU ကလည်းသူတို့အလားတူကန့်လန့်နေစစ်အစိုးရဘက်ကကိုယ်စားလှည့်ပြီးတော့ဆွေးနွေးတာတွေလည်းပဲရှိရလို့သိရပါတယ်အဲ့ဒီလိုတွစ်ဆွန်ဆွေးနွေးဖို့စစ်အစိုးရဘက်ကကြိုးပမ်းမှုတွေနဲ့ပတ်သက်လို့ကောဆရာမဘာပြောချင်ပါလဲဘာများလက်မခံနိုင်စရာရှိရလဲသူတို့ဘက်ကန့်လန့်မှုတွေကိုအေးကျမ
တို့ကတော့KNU အနေနဲ့ကပေါ့လေတွစ်ဆွန်ဆွေးနွေးဆိုတာဟောဆိုတရားမျှတတော်လို့ဆွေးဆွေးနေရေးလည်းဖြစ်ရမယ်ပြီးတော့တကယ်ဟောစာစိတ်မှတော့စိတ်မှတော့တွေ့ဆွေးဆွေးနေရေးနဲ့စိတ်မှတော့ငင်းချရေးစကားကိုလည်းပြောရမယ်ဒီလိုမျိုးတယောက်စီခွဲပြီးတော့တွေ့ဆွေးဆွေးနေရေးဆိုတဲ့ဟာမကျမတဲ့တာကိုတွေ့ဆွေးဆွေးနေရေးလို့ကျမတို့မဟုတ်ပါဘူးကျမတို့လို့ချင်တဲ့တွေ့ဆုံဆွေးနွေးရတရားမျှတပါတွေ့ဆုံဆွေးနွေးရဖြစ်ရမယ်ပြီးတော့နိုင်ငံရေးနည်းနဲ့နိုင်ငံရေးနိုင်ငံရေးပြဿနာကိုလည်းနိုင်ငံရေးနည်းနဲ့စကားပြောပြီးတော့ဖြေရှင်းရမှာဖြစ်မယ
် KNU ဘက်ကစီစဉ်ရတဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အစင်းပေါ်ရှိမှာပေါ့လေဆရာမအဲ့ဒီထက်မှာဆရာမအနေနဲ့ရောကိုတိုင်းကိုကြပါဝင်ပြီးတော့သူတို့ဘက်ကကုစလဲတွေနဲ့ရုပ်စွာအဆုံးတွေ့ဆုံဆွေးနွေးမှုတာရှိပါလားခင်ဗျာ
အဲ့ဒါကတော့မရှိပါဘူးဒါမဲ့ဟိုကျမတို့ဒီဆွေးဆွေးနွေးမတော်စီတာသဘောထားတွေတော့အဲ့ဒါကတော့ကျမတို့ဟိုပါဝင်မှုရှိတာပေါ့လေဒါမဲ့သွားပြီးတော့အဲ့ဒါကတော့မရှိပါဘူ
းဆိုတော့အဲ့တွေ့ဆုံဆွေးနွေးရေးကိုအကြောင်းပြပြီးတော့နောက်ပိုင်းမှာ DKBA ဆေးဆွေးနဲ့ဒါသဘောတူနားလည်မှုယူသွားတယ်တခါဗိုလ်ချုပ်ထင်မောင်တို့နားလည်မှုယူသွားတယ်ဆိုတော့သူတို့အဖွဲ့တွေနဲ့ပြန်လည်ပေါင်းစည်းရေးအတွက်ကိုဆရာမမျှော်လင့်ချက်ထားပါသေးလား
အဲ့ဒါကတော့ကျမတို့ဟိုကျဲနေအနေနဲ့ပေါ့လေအဲ့ဒါစစ်တပ်ဘက်ကလည်းနာအဖနဲ့လက်တွဲပြီးတော့နာအဖရဲ့လှုပ်ဆောင်သွားရမယ်သူကမဟုတ်ဘူးဆိုရင်ကျမတို့ဒီKNU ဘက်ကသူအမြဲတမ်းပဲတကားဖွဲ့ပြီးတော့သူတို့ကိုကြိုဆိုတောင်းလိုက်မှဖြစ်တယ်။ဒါမဲ့ကျမတို့ဒီဘယ်လိုပဲဖြစ်ဖြစ်ဘယ်လိုပဲကြိုးစားကြိုးစားကျမတို့ KNU အနေနဲ့ဘယ်လိုပဲကြိုးစားကြိုးစားစီအုပ်စုနာအဖတွေကတော့သူတို့ကတကယ်ပြောင်းလဲမှုမရှိဘူးသူတို့ရဲ့အာဏာကိုပဲသူတို့အမြဲပဲလက်ဆုတ်ကိုက်ပြီးတော့ဒီ disfire အဖွဲ့တော့သူတို့တပည့်အနေနဲ့သူတို့ခိုင်းသွားမယ်ဆိုဟောအဲ့ဒါကတော့သူတို့ဘက်ကိုပို့ပြီးတော့အရေးကြီးတယ်လို့အဲ့ဒါကျမမြင်တယ်လေ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကဗိုလ်ချုပ်ကြည်စောဘုံမြကိုတိုင်စီအစူရနဲ့သွားပြီးဆွေးနွေးဖို့ကြိုးစားခဲ့တဲ့အဆင့်ထိရောက်ခဲ့ပါတယ်အဲ့ဒီလောက်ထိရောက်ခဲ့ပြီးမှနောက်ပိုင်းမှာဘာကြောင့်ဆက်လက်ပြီးတော့မဖြစ်နိုင်တော့တာလဲဆရာမခင
်ဒီလိုဖြစ်တဲ့ကဗိုလ်ချုပ်ကြည်စောဘုံမြဆွေးနွေးသွားပြီးတော့အဲ့ဒါကဖြစ်ခဲ့တာတယ်ပေါ့လေဒါမဲ့တကယ်ကတော့ဒါဟာသူတို့စကားပြောရင်းမှလည်းကျမတို့ဒီတောင်ကိုခရံတဲ့တာပဲဖြစ်ဖြစ်ညလစ်ဖြစ်ခရံတာပဲဖြစ်ဖြစ်စစ်တပ်တွေကတော့ကျမတို့လူကိုလာပြီးတော့တိုက်ခဲ့တာမျိုးရှိတယ်အဲ့ဒါကြောင့်တကယ်သူတို့ဘယ်လိုပဲပြောပါသူတို့ကတကယ်လက်တွေ့အကောင့်ထဲပေါ်တာကလုံးဝမရှိဘူးလို့အဲ့ဒါဖြစ်နေတယ်
ဟုတ်ကဲ့ဆိုတော့နောက်ပိုင်းမှာကောဆွေးနွေးနိုင်မယ်အလားလားမမြင်တော့ဘူးလားခင်ဗျာ
အ ဲ့ဒါကတော့ဟိုစားနာအဖတ်တဲ့ကတော့ဟိုအဓိကဖြစ်တာပေါ့လေကျမတို့တဲ့ကတော့အများကြီးတကပွေဖွေထားတယ်ဒါမဲ့ပမာတိရဲ့တခုလိုငင်းချရရဖို့တခုလိုကြောင်းလဲဖို့အတွက်ပြီးတော့တခုလိုဒီမိုကရေစီရရှိဖို့အတွက်ကတော့အဲ့ဒါအရေးပါတဲ့လူကတော့ဒီကနာအဖတ်ပဲဖြစ်တယ
်သောရရှိမြတ်ပြလူကြံခံသွားရသူ KNU အထွေထွေအတွင်းမှုဖဒုံမန်းရှာရဲ့နေရာမှာအစာထိုးရွေးကောက်တင်မြောက်ခံလာရတဲ့ဆီယာမနော်စီဖူရာစင်ဖြစ်ပါတယ်ဖဒုံမန်းရှာဟာ KNU အတွင်းမှုအပြင်ပြည်ပအခြေစိုက်မြန်မာအရေးလှုပ်ရှားမှုတွေမှာကြီးမားတဲ့အစဉ်လာကိုဖန်တီးတည်ဆောက်ထားခဲ့သူဖြစ်လေတော့ဆီယာမနော်စီဖူရာစင်ဖြစ်ဆွဲရမဲ့ဟာဂွက်ဟာကရင်တော်လှန်ရေးအပြင်ပြည်ထောင်စုအရေးမြန်မာအရေးအတွက်ပါအတော်ကြီးကြီးမားမားရှိနေတယ်လို့ယူဆမိပါကြောင်းပြောကြရင်Goodbye season ကိုဒီမှာရင်ညီကုန်းထုတ်လိုက်ပါစေခင်ဗျာကျေးဇူးတင်ပါတယ်